Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်မေလ4ရက်ဗုဒ္ဓနေ့ညနေ6နာရီကနေ9နာရီအထိ6နာရီခွဲနဲ့9နာရီအထိအစီအစဉ်တွေကို line to meter 79နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျွန်မရှာဖုံပါဒီညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါရှင်
။ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့အမေရိကန်သမ္မတလောင်းအချို့မဲပြွဲတွေအင်္ဂါနေ့ကကျင်းပခဲ့တဲ့အင်ဒီယားနားပြည်နယ်မှာကလေးကျော်တရီဒေါ်နယ်ထရမ့်အနိုင်ရသွားပါတယ်။ဖိလစ်ပိုင်နိုင်ငံကဒုသမ္မတရွေးပွဲမှာတော့ကွာလာလွန်ပူးအာနာရှင်ဟောင်းမာကိုစ်သားဖြစ်သူရှေ့တန်းမှာရောက်နေပါတယ်။ဒီလိုထိတ်တန့်ရောက်နေတဲ့နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မတ်တင်ကြီးထိုင်းနယ်သူညင်ညာပေးမှာပါ
။ကောင်းပါပြီရှင်။ဒီညနေနားဆင်ကြရမယ့်သတင်းလာရတဲ့ထဲမှာတော့
ว่าลาพี่รอมีมีชาโดนเนี่ยก็ไม่ตื่นได้ปอนเนาะไอ้ LGBT เจอในเนี่ยไอ้มาตําคันทายเลย
กินปีเนี่ยအတွင်းမှာဖြစ်နေတဲ့ဘာသာရေးပြဿနာနောက်ဆက်တွဲအခြေအနေနဲ့ပတ်သက်ပြီးကရင်ပြည်နယ်ဝန်ကြီးချုပ်သွားရောက်ဆစ်ဆေးခဲ့တာကိုအလီဂန်အသင်းတော်ဖအန်သာသနာပိုင်းနဲ့ရဲ့အထွေထွေအတွင်းရင်းမှုနှော်ဆာဝါကပြောပြခဲ့တာပါပြည်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီအကြောင်းနဲ့အတူရှမ်းပြည်နယ်ကတိုက်ပွဲဖြစ်နေတဲ့နောက်ဆုံးအခြေအနေနဲ့အမေရိကန်ပြည်ထောင်စုသမ္မတလောင်းဖြစ်ရဲ့ကြိုးပမ်းနေကြတဲ့နောက်ဆုံးအခြေအနေတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုကိုအောင်လင်းဦးနဲ့မတ်တင်ကြီးထိုက်တို့ကပြောပြပေးပါမှာရှင်
အမေရိကန်သမ္မတလောင်းအချို့မဲပေးပွဲတွေအင်္ဂါနေ့ကကျင်းပခဲ့တဲ့အင်ဒီယားနာပြည်နယ်မှာအနိုင်ရခဲ့ပြီးတဲ့နောက်ကလေးကျော်တရီဒေါ်နယ်ထရမ့်ဟာသမ္မတလောင်းဖြစ်နိုင်သူတူအဖြစ် Republican Party ရဲ့ဦးဆောင်ကော်မတီ RNC အကြီးအကဲကတုံ့လုံပြောဆိုလိုက်ပါတယ်အချို့မဲပေးပွဲမှာတော့ထရမ့်ကမဲအားလုံးရဲ့53ရာခိုင်နှုန်းအနိုင်ရပြီး Texas ပြည်နယ်ထက်လွတ်တော်မှာ Ted Cruz ကတော့35ရာခိုင်နှုန်းနဲ့ဒုတိယ Ohio ပြည်နယ်အုပ်ချုပ်ရေးမှူး John Kasich ကတော့900ရာခိုင်နှုန်းနဲ့နောက်ဆုံးနေရာမှာရှိခဲ့တာပါ Republican Party ရဲ့သမ္မတလောင်းဖြစ်ရွေးချယ်ခံရဖို့လိုအပ်တဲ့ပါတီညီလာခံကိုယ်စားလှယ်အရေးအတွက် Trump အနေနဲ့မရနိုင်အောင် Hunter ကိုကြိုးပမ်းရမှာအရေးကြီးတဲ့ပြည်နယ်မှာရှုံးနိမ့်သွားတဲ့အတွက် Cruz ကတော့သမ္မတလောင်းယူဘက်ကနှုတ်ထွက်သွားပါတယ်မဲပြွေးဝဲပြီးထောက်ခံသူတွေကိုမိန့်ခွန်းပြောရမှာတော့မဲဆန္ဒရှင်အနေနဲ့တခြားလမ်းကိုရွေးချယ်ခဲ့ကြပြီးသူ့အတွက်အနိုင်ရနိုင်မဲ့လမ်းဆုံးသွားပြီလို့ပြောဆိုခဲ့တာပါ Trump ကတော့ Indiana ပြည်နယ်မှာအနိုင်ရတာကြီးမားတဲ့အောင်ပွဲဖြစ်တဲ့အကြောင်းပြောဆိုလိုက်တယ်လို့ Cruz နဲ့ Republican Party ဝင်အဖွဲ့သားတွေကရှင်းဖို့မလွယ်တဲ့လူတော်တွေဖြစ်နေချီးကျူးလိုက်ပါတယ် Republican Party ဦးဆောင်ကော်မတီဥက္ကဋ္ဌ Rich Priebus ကလည်းအင်္ဂါနေ့နောက်ပိုင်းမှာအလားတူသတင်းစကားပါခဲ့တယ်လို့နိုဝင်ဘာ3ရက်နေ့ရွေးပွဲမှာ Democratic Party က Hillary Clinton ကိုအနိုင်ယူနိုင်အောင်ပါတီဝင်တွေအတူတကွလက်တွဲဆောင်ရွက်ကြဖို့လဲတိုက်တွန်းခဲ့တာပါဇူလင်လာတဲ့ကျင်းပမဲ့နိုင်ငံလုံးဆိုင်ရာပါတီညီလာခံကဒုတိယနဲ့တတိယချင်းရွေးကောက်ပွဲတွေမှာသမ္မတလောင်းအဖြစ်ရွေးချယ်ခံရဖို့မျှော်လင့်နေတဲ့ Ohio ပြည်နယ်အုပ်ချုပ်ရေးမှူးကစ်စစ်ကတော့ဆက်လက်ရှင်ပြိုင်သွားအောင်မှာဖြစ်တဲ့အကြောင်းပြောခွင့်ရသူကပြောဆိုသွားပါတယ
် Republican Party ရဲ့သမ္မတလောင်းဖြစ်လာရေးရှင်ပြိုင်ဖို့ Donald Trump စတင်ဝင်လာခဲ့ချိန်တုန်းကနိုင်ငံတော်ဝန်ကောက်ခံတဲ့လူထုဆန္ဒအကျိုးကောက်ခံမှုတွေကနှစ်ပေါင်းများစွာပြည်နယ်အုပ်ချုပ်ရေးမှုတွေအထက်လွှတ်တော်မတ်တွေဖြစ်တာဝန်ထမ်းဆောင်ခဲ့ကြတဲ့များပြားလာတဲ့ဝိုင်းရင်နိုင်ငံရေးသမားတွေရဲ့နောက်မှာပဲရှိမယ်လို့ဖော်ပြခဲ့ကြတာပါမနေ့အင်္ဂါနေ့ညမှာတော့ Donald Trump ကပါတီရင်းဆယ်လကြာရှင်ပြိုင်မှုတွေမှာတခြားပြိုင်ဘက်အားလုံးကိုကြောဖြတ်နိုင်ခဲ့ပြီးသမ္မတရွေးကောက်ပွဲမှာနိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton နဲ့ရှင်ပြိုင်လာရမယ့်အနေအထားကိုရောက်ရှိလာခဲ့ပါပြီ Trump ဟာနိုင်ငံရေးလောကကြီးတစ်ခုလုံးကိုကင်လှုပ်လိုက်တာပါ Republican တွေအတွက်တင်မဟုတ်ပါဘူးဘာတွေဖြစ်လာမလဲဆိုတာကိုသိကြတယ်လို့ယူဆကြတဲ့နိုင်ငံရေးဝေဖန်သုံးသပ်သူတွေပါအံ့ဩမှင်သက်ခဲ့ရပါတယ်လို့ Indiana တက္ကသိုလ်ရဲ့ပါမောက်ခPaul Hamaka ပြောပါတယ် Trump အနေနဲ့ Indiana ပြည်နယ်မှာအနိုင်ရလိုက်တာကြောင့်ဇူလိုင်လမှာကျင်းပမဲ့နိုင်ငံလုံးဆိုင်ရာပါတီညီလာခံမတိုင်ခင်ပါတီရဲ့သမ္မတလောင်းဖြစ်ရေးအတွက်ညီလာခံကိုယ်စားလှယ်အရေးအတွက်ပြည့်မီသွားစေနိုင်တာလည်းဖြစ်ပါတယ် Texas အထက်လွှတ်တော်မှ Ted Cruz နဲ့ Ohio ပြည်နယ်အုပ်ချုပ်ရေးမှူး John Kasich တို့ကရှင်ပြိုင်မှုတွေအတွင်း Donald Trump ကိုဟန်တားနိုင်မှုအတွက်ပါတီညီလာခံကိုယ်စားလှယ်တွေတက်နိုင်သလောက်ရဖို့ကြိုးစားခဲ့ကြပါတယ်ဒါပေမဲ့မအောင်မမြင်ဖြစ်ခဲ့ပြီးတော့မနေ့အင်္ဂါနေ့ညကပဲပါတီရဲ့သမ္မတလောင်းရှင်ပြိုင်မှုကနေ Ted Cruz နှုတ်ထွက်ဖို့အကြောင်းဖန်ခဲ့ရပါတယ်။ John Kasich ကတော့ပါတီညီလာခံကိုယ်စားလှယ်အများစုရရှိဖို့အခွင့်အလမ်းမရှိတော့ပေမဲ့ပါတီညီလာခံမှာတနည်းတစ်ပုံဖိအားပေးနိုင်ရင်မျှော်လင့်ချက်နဲ့ဆက်ပြီးရှင်ပြိုင်နေပါတယ်။Democratic Party ရင်သမ္မတလောင်းရှင်ပြိုင်မှုမှာတော့ဘာမှအထက်လွှတ်တော်အမှဘာနီဆန်ဒါစ်က Indiana ပြည်နယ်ရွေးချယ်ပွဲမှာအနိုင်ရပါတယ်။ပြိုင်ဘက် Hillary Clinton ကိုမှီဖို့အတော်လေးကြိုးစားရအောင်မှာဖြစ်ပေမဲ့အဆုံးထိဆက်ပြီးရှင်ပြိုင်သွားမယ်လို့ Mr. Sanders ကပြောဆိုထားပါတယ
်။စီးရွေးနိုင်ငံမှာပြည်ပြသွားတဲ့ပြစ်ခတ်ရဲ့စည်းသဘောတူညီချက်ပြန်လည်ရရှိနိုင်မယ့်စီစဉ်တရက်ကိုအပိတက်ရေးဆွဲနိုင်မှု American Russia နဲ့ကုလသမဂ္ဂတို့ကဥဆောင်တဲ့ဖွဲ့ကွဲကကြိုးစားနေပါတယ်။စီးရွေးအစိုးရနဲ့တိုက်ခန့်လက်နက်ကင်တွေကြားတိုက်ပွဲတွေပြန်လည်ဖြစ်ပွားနေတဲ့အတွက်နိ ငငယ်ဆုံးပူပေါင်းပြီး IS သွေးကြွတွေတက်ဖြည့်ရေးကျူးပတ်မှုတွေမှာထိခိုက်မဲ့အခြေအနေတွေနဲ့လည်းကြုံနေရတာပါအပြစ်ကပြန်လည်ရက်ဆန်းနိုင်မှုအတွက်စစ်ဖက်ဆိုင်ရာအချင်းချင်းဆက်သွယ်မှုတွေအပါအဝင်တပ်ဆိုင်ရာအဖွဲ့တွေကြားအသေးစိတ်တွေကိုညှိနှိုင်းနေတဲ့အကြောင်းနဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးချုပ်ကလေးကပြောဆိုခဲ့ပါတယ်စီးရီးယားနိုင်ငံဆိုင်ရာကုလသမဂ္ဂထူးခိုးစလဲစတီဖန်ထွီးမစ္စတူရာအပါအဝင်တာဝန်ရှိသူတွေနဲ့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာအရေးပေါ်အစည်းအဝေးကျင်းပပြီးနောက်တစ်နေ့အင်္ဂါနေ့မှာပဲဝန်ကြီးကယ်ရီကပြောဆိုလိုက်တာပါဝန်ကြီးကယ်ရီကရုရှားနိုင်ငံရဲ့ဝန်ကြီးဆာဂေးလက်ဗရော့နဲ့လည်းတယ်လီဖုန်းဆက်ဆွေးနွေးခဲ့ပါတယ်စီးရီးယားနိုင်ငံကအပြစ်ခတ်ရစေးသဘောတူညီချက်အကောင့်ထဲပေါ်နေတဲ့အဖွဲ့ကိုတော့အမေရိကန်နဲ့ရုရှားတို့ကပူးတွဲကြီးကြပ်နေကြတာပါအင်္ဂါနေ့စပိုင်းမှာတော့အပြစ်ကရစေးသဘောတူညီချက်ဟာနိုင်ပဲလောက်အတွင်းမှာကိုရရှိနိုင်တယ်လို့မျှော်လင့်တဲ့အကြောင်းကုလသမဂ္ဂထူးခိုးစလဲနဲ့မော်စကိုမြို့တော်မှာတွေ့ဆုံခဲ့ပြီးတဲ့နောက်ရုရှားနိုင်ငံရဲ့ဝန်ကြီးကပြောဆိုထားတာဖြစ်ပါတယ်
အီရန်နိုင်ငံမြောက်ပိုင်းမှာအစွန်းရောက်စစ်သွေးကြွ IS အဖွဲ့ကခတ်ပက်ရှမာကာတပ်ဖွဲ့စခန်းတစ်ခုကိုတိုက်ခိုက်ခဲ့တာမှာ US Navy SEAL American ရေတပ်အထူးတပ်ဖွဲ့ဝင်တဦးအင်္ဂါနေ့ကကြာဆုံးခဲ့ပါတယ်ပက်ရှမာကာတပ်ဖွဲ့တွေတိုက်ခတ်ခံရချိန်မှာစရုတ်ထမြောက် Charles Kitty ဟာမိုးဆူးမြို့မြောက်ပိုင်းကပက်ရှမာကာတပ်ဖွဲ့တွေကိုစီးရီးအကြံဉာဏ်တွေနဲ့အကူအညီတွေပေးနေတာဖြစ်တယ်လို့အမေရိကန်ပင်တဂွန်စစ်ဌာနချုပ်ကပြောပါတယ် Kitty ဟာဆိုရင်နာမည်ကြီးစီးပွားရေးလုပ်ငန်းရှင်ကြီးတဦးရဲ့မြေဖြစ်ပါတယ်1980ပြည်လွန်နှစ်တွေကအမေရိကန်ငွေစုငွေကြေးလုပ်ငန်းကြီးတွေကြာရှုံးခဲ့ရတဲ့အရှုပ်တော်ပုံမှာပါဝင်ပတ်သက်ခဲ့တဲ့စီးပွားရေးလုပ်ငန်းရှင်ကြီးရဲ့မြေဖြစ်ပါတယ်အမေရိကန်ဥဆောင်တဲ့နိုင်ငံတကာညွန်ပေါင်းအဖွဲ့တွေရဲ့ IS အဖွဲ့ချေမှုန်းရေးစစ်စင်ရေးစတင်ခဲ့တဲ့2014ခုနှစ်ကစလို့အီရတ်မှာတတိယမြောက်အမေရိကန်စစ်တီတူကြာဆုံးတာဖြစ်ပါတယ်။ IS စစ်သွေးစားတွေကမိုးဆူးမြို့တောင်ပိုင်းနဲ့မြောက်ပိုင်းအရက်တွေမှာရှိတဲ့ခတ်တပ်ဖွဲ့တွေရဲ့ရှေ့တန်းနေရာအများအပြားကိုအင်္ဂါနေ့အာယုံတက်ချိန်မှာဗက်ပေါင်းစုံကနေထိုးစစ်ဆင်တိုက်ခိုက်ခဲ့ကြတာဖြစ်ပါတယ်။
VOA American အသံညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီ VOA American အသံမြန်မာဘာသာအစီအစဉ်ရဲ့ပေါ်ထူးနဲ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဖိလစ်ပိုင်နိုင်ငံမှာငွေတန်းပေါင်းများစွာကိုအလွဲသုံးစားလုပ်ပြီးလူခွင့်ရေးချွတ်ဖောက်မှုတွေဖြစ်အောင်လဲခွင့်ပြုခဲ့တယ်လို့ဆွဆွဲခံခဲ့ရတဲ့ကွာလာလွန်ပူးဖိလစ်ပိုင်သမ္မတဟောင်းဖာရီနက်မာကော့စ်ရဲ့သားဖြစ်သူဟာဒုသမ္မတဖြစ်ရှင်းပြရမှာထိတ်ဆုံးနေရတာရှိနေပါတယ်ဖာရီနက်မာကော့စ်ဂျူနီယာကတော့မေလ9ရက်နေ့ချင်းပတ်မဲ့ရွေးကောက်ပွဲမတိုင်ခင်ထောက်ခံမှုတွေရရှိရေးကြိုးပမ်းနေတာပါဘုံဘုံလို့လဲလူသိများတဲ့အသက်58နှစ်အရွယ်သားဖြစ်သူမာကော့စ်ရဲ့အလုပ်သမားနေမင်းကုန်းမှာတော့လူလူကရင်ဆိုင်နေရတဲ့ပြဿနာတွေအလုပ်သမားတွေရဲ့ပြဿနာတွေကိုအပြောနဲ့မဟုတ်ပဲလက်တွေ့ဖြစ်ရှင်းတော့မှာဖြစ်တဲ့အကြောင်းဂရုပြုပြောဆိုခဲ့ပါတယ်ထောက်ခံသူတွေကတော့အတိတ်ကအမားတွေကနေသင်ငန်းစာယူပြီးတိုင်းပြည်အတွက်အကျိုးရှိအောင်လုပ်နိုင်မဲ့ဒုသမ္မတတူဖြစ်လာလိမ့်မယ်လို့မျှော်လင့်နေကြတာပါတိုင်းပြည်ရဲ့ဗဏ္ဍာငွေတွေကိုအလွဲသုံးစားလုပ်တယ်ဆိုတော့ဆွဆွဲချက်တွေနဲ့လူလူရဲ့အုံချမှုတွေနဲ့ရင်ဆိုင်ခဲ့ရတဲ့ဖခင်ဖြစ်သူမာကော့စ်ကတော့နောက်ပိုင်းမှာတိုင်းပြည်ကနေထွက်ခွာခဲ့ရတဲ့အဖြစ်ဖြစ်ပါတယ်ဒုသမ္မတလောင်းအဖြစ်ရှင်ပြန်နေတဲ့သားဖြစ်သူမာကော့စ်ကတော့အတိတ်ကိုပြောင်းလဲနိုင်မှာမဟုတ်တဲ့အတွက်အနာဂတ်ကိုသာမျှော်ကြည့်ကြဖို့လဲမိန့်ခွန်းမှာထည့်သွင်းပြောဆိုထားတာပါဖိလစ်ပိုင်သမ္မတဘနီနိုအကွီနို3ကတော့တောင်းပန်စကားပြောဖို့ဖိအားပေးနေပေမဲ့လက်ရှိထက်လွတ်တော်အမှတ်တာဝန်ယူထားတဲ့မာကော့စ်ဂျူနီယာကတော့သူမလုပ်ခဲ့တဲ့ကိစ္စအတွက်မတောင်းပန်နိုင်ဘူးလို့လည်းငြင်းဆန်ထားပါတယ်
။အိန္ဒိယနိုင်ငံရဲ့ဘာသာရေးလွတ်လပ်ခွင့်ကဆုပ်ယုပ်မှုဘက်ကိုဥတည်နေတယ်လို့အမေရိကန်ကော်မရှင်တစ်ခုရဲ့အစီရင်ခံစာမှာဖော်ပြလိုက်တာကိုအိန္ဒိယဘက်ကပြင်းပြင်းထန်ထန်ပြန်လည်ခြေပပါတယ်။ပြီးခဲ့တဲ့2015ခုနှစ်အတွင်းအိန္ဒိယနိုင်ငံမှာဘာသာရေးကွဲပြားမှုတွေကြားတီးခံနိုင်မှုကျဆင်းလာခဲ့တယ်လို့ဘာသာရေးလွတ်လပ်ခွင့်ချိုးဖောက်မှုတွေလည်းတိုးခဲ့တယ်လို့အမေရိကန်ပြည်ထောင်စုနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ကော်မရှင်အဖွဲ့ကမကြာခင်ကထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာဖော်ပြတာဖြစ်ပါတယ်။အိန္ဒိယနိုင်ငံသားရေးဝန်ကြီးဌာနကတော့အိန္ဒိယလူမှုအတိုင်းဝိုင်းနဲ့အခြေခံဥပဒေကိုကြာကြာနာနာနားလည်မှုမရှိတဲ့ဒီအစီရင်ခံစာကိုအလေးထားမှာမဟုတ်ဘူးလို့တုံ့ပြန်ပါတယ်။အိန္ဒိယနိုင်ငံဟာခိုင်မာတဲ့ဒီမိုကရေစီအခြေခံမူတွေနဲ့ဖွဲ့စည်းထားတဲ့မရူကွဲပြားမှုတွေကိုလက်တင်ခံတဲ့လူမှုအတိုင်းအဝိုင်းတစ်ခုဖြစ်တဲ့အိန္ဒိယနိုင်ငံရဲ့အခြေခံဥပဒေဟာဆိုရင်လေဘာသာရေးလွတ်လပ်ခွင့်အပါအဝင်နိုင်ငံသားတွေအလုံးအတွက်မူလအခွင့်အရေးတွေကိုအာမခံချက်ပေးထားတယ်လို့နိုင်ငံခြားရေးဝန်ကြီးဌာနရဲ့ပြောခွင့်ရဗီကာဆွာရက်ကပြောဆိုပါတယ် USCIRF ရဲ့အစီရင်ခံစာမှာတော့အိန္ဒိယနိုင်ငံတွင်းကလူနည်းစုလူမှုအတိုင်းအဝိုင်းတွေအထူးသဖြင့်ခရစ်ယာန်တွေမွတ်စလင်တွေနဲ့ဆစ်အတိုင်းအဝိုင်းတွေဟာလူများစုဟိန္ဒူအမျိုးသားရေးအုပ်စုတွေရဲ့ဖိနှိပ်မှုထိပါးစော်ကားမှုနဲ့အကြမ်းဖက်မှုတွေနဲ့ကြုံတွေ့ကြရတယ်လို့ဖော်ပြထားပါတယ်
ကရီးယားနိုင်ငံကဖော့ဘန်ကာရီမြို့မှာတော်မီအပြင်းထန်လောင်ကျွမ်းနေတဲ့ကြောင့်မြို့ထဲမှာရှိသမျှလူရေတသိန်းလုံးနေရက်ကနေဘေးလွတ်ရာပြောင်းရွှေ့ဖို့အာဏာပိုင်တွေကညွှန်ကြားထားပါတယ်။ပြည်သူလူထုဘေးကင်းလုံခြုံရေးမြို့ထဲကနေဘေးကင်းလုံခြုံမှုရှိရှိနဲ့ထွက်ခွာနိုင်ရေးကိုအပြည့်အဝအာရုံစိုက်ဆောင်ရနေတယ်လို့မြို့ကိုထိန်းနိုင်ပုံနဲ့အစံကုန်ဆောင်ရနေတဲ့အကြောင်းလဲအယ်ဘာတာခရိုင်ဟုတ်ချုပ်ရည်မှုရုရှားနော်တလီကပြောဆိုခဲ့ပါတယ်။အစောပိုင်းမှာတော့အယ်ဘာတာခရိုင်အလယ်ပိုင်းမှာလူ3000လောက်ကသာဘေးလွတ်ရာပြောင်းရွှေ့ဖို့အာဏာပိုင်တွေညွှန်ကြားခဲ့ပေမဲ့အခုခါမှာတော့ဒေသခံတွေအားလုံးပြောင်းရွှေ့ရတဲ့အထိဖြစ်လာခဲ့တာပါ။အပူချိန်30ဒီဂရီဆယ်စီယပ်နီးပါးတိရှိနေတဲ့အချိန်မှာပဲလေတိုင်နှုန်းပြင်းထန်လာတာကြောင့်အစောပိုင်းမှာမီးကိုထိန်းထန်နိုင်ပေမဲ့အခုခါမှာပိုပြီးဆိုးဝါးလာခဲ့တာပါ။လူနေအိမ်တွေနဲ့စီးပွားရေးလုပ်ငန်းတချို့လည်းမီးလောင်ကျန်းမှုတာခံခဲ့ရပါတယ်။မီးတိုင်အင်အားတရားကျော်ထပ်တိုးထားတဲ့အပြင်ရဟယင်တွေနဲ့ဝင်ကနေရေဖြန့်ပြီးမင်းငင်းတက်ဖို့လည်းကြိုးစားနေရတာပါ။ကနေဒါဝန်ကြီးချုပ်ကတော့အယ်ဘာတာခရိုင်အုပ်ချုပ်ရေးမှူးနဲ့သူစကားပြောဆိုခဲ့ပြီးဘိုးဆွေရကနေအကူအညီတွေပေးဖို့လဲကန့်လန့်ထားတဲ့အကြောင်းသူ့ရဲ့ Twitter Internet လူမှုကွန်ရက်ပေါ်ကနေသတင်းကြေညာချက်ထုတ်ပြန်ထားပါဗျ
။ပြင်သစ်နိုင်ငံပါရီမြို့တော်ကကျောင်းတစ်ခုထဲမှာသတင်းပတ်အနေငယ်ချခိုးလုံနေကြတဲ့ရွှေပြောင်းအခြေချသူတွေကိုရဲတွေကခေါ်ထုတ်တဲ့အချိန်မှာကျောင်းပြင်ဘက်ကဆန္ဒပြသူတွေကိုမျက်ရည်ရိုပုံးတုံးပြီးလမ်းရှင်းခဲ့ပါဗျ။ပြန်လည်ပြင်ဆင်မှုအတွက်အလွတ်ထပ်ထားတဲ့ပါရီမြို့တော်အရှိမြောက်ဘက်ကကျောင်းကိုအ ਨੇ ဆုံးရွှေပြောင်းအခြေချသူ150လောက်ဝင်ရောက်နေထိုင်ခဲ့ကြတာဖြစ်ပါတယ်။ဒီကနေ့ဗုဒ္ဓဦးနေ့မှာတော့သူတို့ကိုကျောင်းကနေဖယ်ရှားဖို့ရဲတွေရောက်ရှိခဲ့ကြတာဖြစ်ပါတယ်
။နောက်ဆုံးရသတင်းတွေကိုကိုအောင်လုံးနဲ့မတင်ကြီးထိုက်တို့ကြီးညာပေးခဲ့တာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုအခုထုတ်လွှင့်နေတဲ့တစ်ချိန်တည်းမှာပဲ VOA မြန်မာပိုင်းရဲ့ website ဖြစ်တဲ့ burmese.voanews.com မှာဝင်ရောက်နားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းဆောင်ပါတွေကိုတင်ပြပေးပါမယ်။အရင်ဦးဆုံးတော့ကရင်ပြည်နယ်အတွင်းမှာဖြစ်နေတဲ့ဘာသာရေးပြဿနာနောက်ဆက်တွဲအခြေအနေကိုတင်ပြပေးပါမယ်။ကရင်ပြည်နယ်လိုင်းပွဲမြို့နယ်ကွန်တော်ကျေးရွာမှာရှိတဲ့ Elegant Christian ဖျားချောင်းဝင်းအတွင်းမှာမြိုင်ကြီးငူဆရာတော်ကဒီရက်ပိုင်းအတွင်းဒုတိယမြောက်ဇေဒီတစုကိုထမှန်တဲလိုက်ပြီးတိမ်ချောင်းဆောက်လုပ်ဖို့ပြင်ဆင်နေပါတယ်။လောလောဆယ်မှာကရင်ပြည်နယ်ဝန်ကြီးချုပ်ကအခြေအနေကိုတွားရောက်စစ်ဆေးစုံစမ်းနေပြီးသာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနပြည်ထောင်စုဝန်ကြီးကတော့အချိန်ယူဖြေရှင်းဖို့ပြောဆိုထားပါတယ်။သတင်းပြည်စုံကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကပြောပြပေးပါမယ်ရှင်။
ဟုတ်ကဲ့လိုင်းမွေးမျိုးနဲ့ကိုတော်ကြီးွာရှိဖះเจ้าမှာပြီးခဲ့တဲ့ AB လနောက်ဆုံးပတ်တွင်ကဇေဒီတစုကိုမြန်ကြီးငူဆရာတော်ကတီထားခဲ့ပြီးအင်္ဂါနေ့ကတော့နောက်ထပ်ဇေဒီတစုကိုထပ်မံတီထားခဲ့တာဖြစ်ပါတယ်လက်ရှိကိုတော်ကြီးွာကအခြေအနေကိုအင်္ဂလိကန်အသင်းတော်ကဖက်အန်သာသနာပိုင်နယ်ရဲ့အထွေထွေတွင်းမှုနော်ဆာဝါကအခုလိုပြောပါတယ်
ဇေဒီကတော့မင်းညက်နဲ့၃နာရီခွဲကတည်ပြီးသွားပါပြီဒါမဲ့ထိတော့မတင်ရသေးပါဘူးရှင်ဟောစိတ်ကြတော့အခုကနေ့ရိုက်ပြီးပါပြီရှင်ဟုတ်ပါသေးဘူးပါနော်အာဒီကပြောင်းဝင်နေမှာတော့ဒုတိယအစုသားတာအက်ဖရိကန်ဖျားကြောင့်ပါဖျားကြောင့်နာမည်ကရှင်မာကု
ပရမဇေဒီတစုတည်ပြီးတဲ့နောက်မှာသက်ဆိုင်ရာကိုအတိပေးတင်ပြခဲ့တယ်လို့လဲနော်ဆာဝါကပြောပါတယ်အ
ာကျွန်တော်တို့ကသက်ဆိုင်ရာမြို့နယ်ပြည်နယ်ဟုတ်ချုပ်ရေးမှုရောသာသနာရေးဘက်မှာရောအာနောက်ပြီးတော့တန်ခါနိုင်ရေးကဘက်မှာရောပေါ့နော်ကျွန်တော်တို့အဲ့ဒါကိုတော့အာကျွန်တော်တို့ဟိုစာတင်ထားတာရှိပါတယ်အာနောက်တစ်ခုကတော့ကျွန်တော်တို့ဒီပြည်ဆောင်စုအဝန်ကြီးရှိတယ်ကျွန်တော်တို့စာတင်လာတယ်ရှိတယ်ပေါ့နော်အာနောက်တစ်ခုကတော့အာသာသနာပိုင်ချုပ်ရုပ်ဆိုတာရန်ချန်ကုန်မြို့မှာရှိတယ်ပေါ့နော်သာသနာပိုင်ချုပ်ရုပ်ကသာသနာပိုင်ကြီးများနေပြီးတော့လည်းပဲအာမိတ္တရခံစားနေသူတို့ဒီအခြေအနေမှာတင်ပြတဲ့စာရဆောင်လေးတွေတမန်တော်ရုပ်တွေလည်းကျွန်တော်တို့စာတင်ထားတာရှိပါတယ်လို့
ဒီလိုတင်ပြပြီးတဲ့နောက်မှာပြည်နယ်အစိုးရကတာဝန်ရှိသူတွေကိုတော်ကြီးရွာကိုလာရောက်ပြီးကြီးစုစစ်ဆေးခဲ့တယ်လို့ဒီကနေ့နေကင်းမှာလည်းပြည်နယ်ဝန်ကြီးချုပ်ကိုယ်တိုင်လာရောက်ခဲ့တယ်လို့ပြောပါတယ်။ကရင်ပြည်နယ်ဝန်ကြီးချုပ်တွားရောက်ကြီးစုစစ်ဆေးခဲ့တဲ့အခြေအနေကိုတော့နော်ဆာဝါကအခုလိုပြောပါတယ်
။အထူးထူးထူးတော့မရှိဘူးရှင်။သူကလာပြီးတော့ဝန်ကြီးမှုဆရာတော်နဲ့တော့မတွေ့လိုက်ဘူးပေါ့နော်။အဲ့ဒီ GD တဲတဲ့နေရာမှာတာဝန်ခံထိုင်နေတဲ့ဆရာတော်တစ်ပါးတော့ရှိတယ်။အဲ့ဒီဆရာတော်တစ်ပါးကိုသူကငါဖူးပြီးတော့စကားပြောတာပေါ့နော်အာပြောတာတော့ဒီသူဝင်းချုပ်ရဲ့ပေါ့နော်ဒီအာအင်ဂျင်နီယာမှသူနေတာနှစ်ပေါင်းဘလောက်ကြာပြီဆိုတဲ့အကြောင်းပြီးလို့ရှိရင်နှစ်ပေါင်းဘလောက်ကြာပြီဆိုတဲ့အကြောင်းဒီလိုမျိုးဟာကိုဟိုတော့သူကနေပြီးတော့ဒီလိုဆောင်ချင်တယ်ဆိုတဲ့အကြောင်းပေါ့နော်အဲ့ဒါကိုသူကမိတ္တရခံပါတယ်ပေါ့နော်ဒီဟာလိုသိရတယ်လည်းပဲအဲ့လိုအဲ့ဒါကသူကသူတို့ပြောတာမရှိဘူး
ပြီးခဲ့တဲ့လပိုင်းအတွင်းကကရင်ပြည်နယ်အတွင်းကခရီးယံဖျားကြောင်းနှစ်ကြောင်းရဲ့ဝင်းအတွင်းမှာဇေဒီနှစ်စုတည်ထားခဲ့တယ်လို့အစ္စလမ်ဘာသာဝင်တွေရဲ့ဗလီအဆောက်အုံအတွင်းမှာလည်းဇေဒီတစုတည်ထားခဲ့တာတွေရှိပါတယ်
ရန်ကျင်းဦးဆရာတော်ကဒီလိုဆောင်ရွက်နေတဲ့အပေါ်မှာတော့တန်တရာရင်းတဲ့ရင်ကျင်းမှုဝင်ကြီးဌာနပြည်ထောင်စုဝင်ကြီးသူရာဦးအောင်ကိုကတန်ခါကိစ္စကိုတန်ခါတွေကဖြေရှင်းဖို့ဂိုင်းပေါင်းဆောင်တန်ခါနိုင်ငံအဖွဲ့အစည်းဝေးကဆုံးဖြတ်ထားကြောင်းနဲ့ဒီရေးကိစ္စကိုကရင်ပြည်နယ်တန်ခါနိုင်ငံအဖွဲ့ကဖြေရှင်းသွားမှာဖြစ်ကြောင်းပြောဆိုခဲ့တယ်လို့ဒီရေးကိစ္စကိုချင်းယူပြီးဆောင
ဲ့အရင်မောင်းကြီးလေးအတန်ထွက်လာတယ်နောက်ဘလို့လဲပေါ့လက်တော့ဒါပြီးဘူးတပြင်းဖြည့်ရှင်းလို့ရှိတယ်ဟိုနောက်ဖက်လက်နဲ့ကြိတ်ခွဲရတယ်အဲ့မှာငနလေးပေါ့ပါဝင်ပတ်တယ်ကြရတာဟုတ်ခုနရှေ့ဆေးရမယ်အမျိုးသားပြန်တဲ့ပြည့်ပြရေးနေပေါ့ပြည်သူကြီးရဲ့လူတွေတိုင်းတာတစ်ခုထိအထီးပြိုက်နောက်ရှေ့ဖြစ်ပေါ်နေပါတယ်နောက်ဘလို့ဒါဟုလို့စေဒီကံဆိုင်ငံပြီးတော့မှာဘုရားပေါ်တော့ခုနအခြေတစ်ခုစောင့်နိုင်ပြီးတော့မှာပြင်းသွားမှုတွေ့ခုနဘာသာပစီစဉ်တယ်ဘာပ
ါလဲရှိဖျားတဲ့တင်ဆောင်နေတဲ့ကုန်းတော်ကြီးရွာမှာအင်ဂျီ300ကျော်လောက်ရှိပြီးခရီးယံဘာသာဝင်မိသားစုက10စုလောက်ပဲရှိတာဖြစ်ပါတယ်ဒီလိုဖျားတီကျောင်းဆောက်ရမှာဒေသခံရွာသားအနည်းငယ်လောက်သာပါဝင်ဆောင်ရွက်တာမျိုးရှိပေမဲ့အများစုကတော့တခြားဒေသကနေလာရောက်ကြတာဖြစ်ပါတယ်
ကင်းပြင်းနဲ့တွင်းမှာဖြစ်နေတဲ့ဘာသာရေးပြဿနာနောက်ဆက်တွဲအခြေအနေကိုကိုမိုးစောတင်ပြခဲ့တာပါရှင်။အခုတော့ရှမ်းပြည်နယ်ဘက်ကတိုက်ပွဲဖြစ်နေတဲ့အခြေအနေအကြောင်းကိုလည်းတင်ပြပေးကြပါရစေ။ရှမ်းပြည်နယ်မြောက်ပိုင်းကအရင်ပွားပွဲနေမြင်ပိုင်ဆိုင်မှုပြဿနာတွေကြောင့်တအောင်ပလောင်အဖွဲ့ TNLA နဲ့ RCSS SSA တောင်ပိုင်းရှမ်းပြည်တပ်မတော်တို့အကြားမှာတိုက်ပွဲတွေဖြစ်ပွားနေတာ၄ရက်ဆက်တိုက်ရှိနေပါပြီ။နလနေပါဟရတက်နေခဲ့တဲ့တိုက်ပွဲပြန်လည်ဖြစ်ပွားရတာဟာသူပဲကိုပဲလုံးဆိုပြီးအပြန်လန်ဆွတ်ဆွဲနေကြအချိန်မှာပဲဒေသခံပြည်သူတွေကတော့သွာလာရေးနဲ့စာနာရိတ်ကဝယ်ယူရေးတွေမှာအခက်ကြုံနေရတယ်လို့ဒေသခံတွေကပြောပါတယ်အပြည့်စုံကိုတော့ VOA ထိုင်းခြေစိုက်သတင်းတော်နိုင်ကွန်းအိမ်ကပြောပြပါမယ်ရှင
်ဟုတ်ကဲ့ပါရှမ်းပြည်နယ်မြောက်ပိုင်းဒေသအတွင်းမှာတမ်းပလောင်တပ်ဖွဲ့ TNLA နဲ့ RCSS SSA တောင်ပိုင်းရှမ်းပြည်တပ်မတော်တို့ကြမ်းမှာမေလ3ရက်နေ့ကနေဒီကနေ့ထိ4ရက်ဆက်တိုက်တိုက်ပွဲဖြစ်ပွားလာခဲ့ပါတယ်ဒီကနေ့မန်သုံကြောင့်မဲနဲ့နန်းခမ်းမြို့နယ်တွင်တိုက်ပွဲ900ဖြစ်ပွားမှုအခြေအနေကိုတော့တောင်ပလောင်တပ်ဖွဲ့ TNLA ပြန်ကြားရေးရာရှိဇာအိုက်ကျော်ကအခုလိုပြောပါတယ
်။အကုန်လုံး900ဖြစ်တယ်။ဖေဖော်ဝါရီမနေ့9နာရီဆက်တယ်။အခုချိန်မှဒီလိုမနေ့ကတော့900လောက်ဖြစ်တယ်။ဒီတုံးမဲတဲ့ဆိုင်ရယ်မန်တုံးမဲဆိုင်ရယ်ဒီနောက်ခံမဲဆိုင်ရယ်အဲ့ဒီကကြုံမှုတော့မဖြစ်ရှိတယ်ဒါမှမဟုတ်ခုဒီကတက်တော့မဖြစ်လို့ဆိုတော့ကျွန်တော်ကဖြည်းဖြည်းချင်းချင်းမမရဘူး။
တောင်ပလောင်တပ်ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်တပ်မတော်တို့ဟာနလသာနီပါတိုက်ပွဲရပ်တန့်နေရာကနေမေလ3ရက်နေ့ကနေစပြီးတော့ဒီကနေ့ထိရှမ်းပြည်နယ်မန်တုံတီပေါ်နန်းခမ်းကြောင်မဲမြို့နယ်တွင်နေရာနှတ်မှာတိုက်ပွဲဖြစ်ပွားလာခဲ့တာပါဒီလိုဖြစ်ပွားနေတဲ့တိုက်ပွဲတွေမှာနှစ်ဖက်စလုံးထိခိုက်မှုတွေရှိနေပေမဲ့အတိအပြည့်ချက်တော့မရရှိသေးပါဘူးအခုလိုတိုက်ပွဲဖြစ်ပွားလာတဲ့အကြောင်းရင်းဟာ TNLA ဘက်ကစတင်တိုက်ခိုက်လာတယ်လို့တောင်ပိုင်းရှမ်းပြည်တပ်မတော်ပြောခွင့်ရဒုတိယဗိုလ်မှူးကြီးဆိုင်းမင်းကပြောပါတယ်
သူကစားပြီးမှတိုက်တာလို့ပြောမှာပေါ့။ဟောပြလာတဲ့အမိကလေးကသူကကျွန်တော်တို့ကိုမန်တုံမှရှိတဲ့ဆက်လီနော်လေအနောက်ဘက်ကျွန်တော်ရှိတဲ့တပ်တွေကိုသူစားပြီးတော့ထိုးချစ်တတ်ခဲ့ပါလေ။အဲ့ဒီမှာလည်းဒီနေရာတော့တိုက်ခဲ့တာပေါ့နော်။အဲ့ဒီဒီအမိကျောင်းကနေရောကျောင်းမေရောဒီအဲ့ဒီမိုင်းကြီးဒီမန်တုံကြီးစားပြီးမှရောထိုးချစ်တတ်ခဲ့ပါလေ။
TNLA အနေနဲ့ကတော့တောင်ပိုင်းရှမ်းပြည်သမတော်ကနေနေမြေကျူးကျော်လာတဲ့အပြင်ဒေတာသွင်းပလောင်လူထုအပေါ်မှာနှောက်ယှက်ပေးလာလို့တိုက်ပွဲဖြစ်ပွားရတယ်လို့ TNLA ပြန်ကြားရေးရာရှိဇာအိုက်ကျော်ကအခုလိုဆက်ပြောပါတယ
်။နေမြေကျူးကျော်မှုရှားလာတဲ့ဒေတာသွင်းလူထုအပေါ်မှာဖြစ်ပေါ်လာမှုနှောက်ယှက်ပြီးတော့လက်ဖက်ဒီရာဒီမှာဆက်တွေလက်ဖက်ကတင်တာ1000လောက်ရှိတယ်ဒီတောင်တော့တထောင်လောက်စကြီးကောက်တာရှိတယ်။ဒေါ်လာမှုကြီးရှိရင်လည်းမပြားကြရဲမှာဒီကကောက်ခံရလည်းရှိတယ်။ဒီလူထုတွေနဲ့ရမ်းလာတော့ဒီကိစ္စကိုရှင်းပြပြပါဦးမယ်ကျွန်တော်တို့ဒီစားရှိတယ်။
တိုက်ပွဲဖြစ်ပွားရာမန်တုံနဲ့လန့်ခမ်းမြို့နယ်ဘက်မှာတောင်ပိုင်းရှမ်းပြည်သမတော်ကနေဒေသခံပလောင်ကြေးရွာသားတွေပေါ်မှာစာနာရိတ်ခံနဲ့စေဝါဝေယူမှုအပေါ်စစ်ဆေးကန့်သတ်ထားတဲ့အတွက်အခက်တွေ့နေရတယ်လို့နန်းခမ်းဒေသခံသူကအခုလိုပြောပါတယ
်။အချို့လည်းတော့ဒီမိုဒယ်ရောက်တော့မယ်ဆိုပြီးတော့ဆန်စီဆန်စီအဲဒီတိုင်းလို့ကျွန်တော်တို့ဝယ်ပြီးတော့ထုတ်ထားတာပေါ့မိုဒယ်ရောက်ရင်ဝယ်ကြမလို့တော့ပေါ့အခုကတော့အဲ့လိုမပြောရဘူးခင်ဗျာလို့သတ်မှတ်ထားတယ်အပေါ်ဝယ်လဲဝယ်သွားရင်ဒီခေါ်ရဘလောက်စစ်သားတွေအတွက်ဘာညာတို့အဲ့လိုခြင်လာပေါ့ကွာတို့လည်းသတ်မှတ်ထားတယ်တော်တော်လေးတော့ခက်ခဲရှိပါတယ်ခင်ဗျာ
တောင်ပိုင်းရှမ်းပြည်သမတော်ပြောခွင့်ရဒုတိယဗိုလ်မှူးကြီးဆိုင်းမင်းကတော့ RCSS အနေနဲ့ဒေသခံပလောင်ရွာသားတွေပေါ်မှာစစ်ဆေးကန့်သတ်မှုတွေပြေလုံနေတယ်ဆိုတဲ့ဆွဆွဲချက်ပေါ်ညင်းဆိုခဲ့ပါတယ
်ဒေသတွေမှာသူ့ဥစ္စာစိုက်ကြိုးရေးနေရာမှာလက်ဖက်ချံကိုတော့အကူအရဲဆိုတာကိုတွန်းလာလေပါပဲ အဲ့တော့ဒီမှာမှုတွေဖြစ်ပါလိမ့်မယ်တစ်ဖက်ကပြောင်းရှင်မှတန်ရားပြောင်းဆွဆွဲတာတွေဖြစ်နေမှာလေ
ဒီ NL ခေါ်တမ်းမလောင်တပ်ဖွဲ့နဲ့ RCSS SSA တောင်ပိုင်းရှမ်းပြည်တပ်မတော်တို့ကပြီးခဲ့တဲ့နှစ်နိုဝင်ဘာလဇန်လောက်ကစပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်မှာတိုက်ပွဲတွေဆက်တင်ဖြစ်ပွားလာခဲ့ပါတယ်။နှစ်ဖက်တပ်ဖွဲ့အကြာဖြစ်ပွားနေတဲ့တိုက်ပွဲတွင်ရှမ်းရွာသားတွေနဲ့ပလောင်ကျေးရွာသားတွေကိုတန်တရားစိတ်နဲ့နှစ်ဖက်လုံးကဖမ်းဆီးမှုတွေရှိနေခဲ့တယ်လို့တိုက်ပွဲဖြစ်ပွားနေမှုအပေါ်မှာလည်းအပြန်အလှန်သတင်းထုတ်ပြန်တာတွေရှိခဲ့ပါတယ်။တောင်ပိုင်းရှမ်းပြည်တပ်မတော်နဲ့တမ်းမလောင်တပ်ဖွဲ့တို့အကြာစီရေးပဋိပက္ခချုပ်ငြိမ်းဖို့အတွက် UNFC ကညီညွတ်တော်တိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီကနေကျန်းဝင်ညှိနှိုင်းဆောင်ရွက်သွားဖို့အစီအစဉ်ရှိနေပေမဲ့လက်ရှိမှာတိုက်ပွဲပုံမှုပြင်းထန်စွာဖြစ်ပွားနေပါတယ်။နှစ်ဖက်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ထောင်နဲ့ချီတဲ့ဒေသခံတွေဟာစစ်ပြေးဒုက္ခတွေဖြစ်ပြည်ရွာကနေသိမ်းရှောင်နေရတဲ့အခြေအနေမှလည်းရှိနေပါတယ်ခင်ဗျာ
။ရှမ်းပြည်နယ်ဘက်ကတိုက်ပွဲဖြစ်နေတဲ့အခြေအနေအကြောင်းကိုနိုင်ကွန်းအိမ်သတင်းပေးပို့ခဲ့တာဖြစ်ပါတယ်။ဒါကတော့မြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းလွှာတွေပဲဖြစ်ပါတယ်ရှင်။အခုတော့အမေရိကန်ပြည်ထောင်စုသမ္မတလောင်ဖြစ်ရေးကြိုးပမ်းနေကြတဲ့နောက်ဆုံးအခြေအနေပဲကိုကြည့်ကြရအောင်ပါ။အမေရိကန်ပြည်ထောင်စုအတွင်းပိုင်းအင်ဒီယားနာပြည်နယ်မှာမနေ့ကကျင်းပတဲ့ပါတီတွင်ပနာမရွေးကောက်ပွဲတွေမှာ Republican Party တွင်ရှေ့ကနေဦးဆောင်နေတဲ့အိတ်ချမ်းမီဘီလီယံနာတထေးဒေါ်နာထရမ့်ကအပြတ်သားအနိုင်ရသွားပါတယ်။သူရဲ့အဓိကပြိုင်ဘက်တက်ခရုကိုအလွယ်တကူပဲအနိုင်ရလိုက်တဲ့အချိန်မှာပဲအထက်လွတ်တော်မှတက်ခရုအနေနဲ့လည်းသမ္မတလောင်ရွေးချယ်ပွဲတွေမှာဆက်ပြီးပြိုင်တော့မှာမဟုတ်ဘူးလို့ကြေညာလိုက်ပါတယ်။ဒါကြောင့်လဲထရမ့်အတွက်ပါတီတွင်သမ္မတကိုယ်စားလှယ်လောင်းဖြစ်လာမဲ့လမ်းတွေရှင်းလင်းသွားစေပါဒီ VOA သတင်းတော်ဂျင်းစမန်လို့ပေးပို့ထားတဲ့သတင်းကိုနန်းလောင်ကပြောပြပေးပါမယ်ရှင်
။အင်ဒီယားနာပြည်နယ်ပါတီရင်းသမ္မတကိုယ်စားလှယ်လောင်းရွေးချယ်မှုမှာဒေါ်နယ်ထရမ့်ကပြိုင်ဖက်တက်ခရုစ်ကိုအပြတ်အသတ်အနိုင်ရလိုက်ပါတယ်။ Republican Party ရင်း Primary လို့ခေါ်တဲ့ပါတီရင်းပနာမရွေးချယ်ပွဲတွေကိုခက်ခက်ခဲခဲဖျက်ဆီးပြီးမှတော့ထရမ့်ဟာပါတီသမ္မတလောင်းဖြစ်ဖို့တည်ချသလောက်ဖြစ်လာပါပြီ။ဒေါ်နယ်ထရမ့်ကအခုလိုပြောပါတယ
်။ It's a beautiful thing to watch and a beautiful thing to behold.
ကုလအောင်ဝဲဆင်ရတာကိုတွေ့ရမြင်ရတာအင်တန်လှပပြီးတော့စိတ်ချမ်းသာစရာကောင်းပါလေအမေရိကန်ပြည်ထောင်စုကိုပြန်ပြီးကြီးကျယ်မြင့်မြတ်လာအောင်ကျွန်တော်တို့လုပ်ပါမယ
်ထရမ့်ဟာသူ့ရဲ့အာယုံကိုဒီမိုကရက်တစ်ပါတီကပြိုင်ဖက်ဟီလာရီကလင်တန်စီပြောင်းလိုက်တယ်လို့ရီပဘလီကန်ပါတီဝင်တွေစီလုံးဖို့ကိုလည်းတိုက်တွန်းသွားပါတယ်ဒေါ်နယ်ထရမ့်ကအခုလိုပြောပါတယ
် And they're calling now and they're calling us all and they're saying we'd love to get on the train
အားလုံးကတော့တောင်းဆိုနေပါပြီယထာကြီးနဲ့လိုက်ချင်တယ်လို့လည်းပြောနေပါပြီထရမ့်ယထာလို့လည်းခေါ်နေကြပါတယ်ကျွန်တော်တို့အားလုံးကလည်းဒီလူတွေအားလုံးလိုက်ပါစေချင်ပါတယ
်ထရမ့်ရဲ့အောင်မြင်မှုက Texas ပြည်နယ်အထက်လွှတ်တော်အမတ် Ted Cruz နဲ့သူ့ရဲ့ဇနီးရဲ့အင်ပီရိုအိမ်မက်တွေကိုပြက်ပြဲသွားစေခဲ့ပါပြီပြိုင်ပွဲမှာဝင်ပြိုင်တော့မှာမဟုတ်ဘူးလို့ Ted Cruz ကကြေညာလိုက်တဲ့အတွက်သူ့ကိုအထောက်ခံသူတွေစိတ်ပျက်သွားခဲ့ရပါတယ် Ted Cruz ကသူနှုတ်ထွက်မဲ့အကြောင်းအခုလိုပြောပါတယ
် We gave it everything we've got but the voters chose another path
သွားရှိတော့ကျွန်တော်တို့လုတ်ခဲ့ပါတယ်ဒါပေမဲ့လို့မဲပေးသူတွေကတခြားလမ်းကိုယူခဲ့တယ်လीနောက်ပြီးတော့နိုင်ငံရဲ့ရည်ရှိအနာဂတ်အတွက်ရှေ့ဆက်လုတ်ကင်သွားမှာဖြစ်ပေမဲ့လို့သမ္မတလောင်းရွေးချယ်ပွဲတွေကိုစိတ်ကောင်းစွာနဲ့ပဲကျွန်တော်တို့အဆုံးသတ်လိုက်ပါပြီ
Democratic Party ဖက်မှာတော့ Bernie Sanders ကရှေ့ကပြင်နေတဲ့ Hillary Clinton ကိုတည်တည်ကလေးအနိုင်ရသွားပါတယ် Bernie Sanders ကအခုလိုပြောပါတယ
် Millions of people today are beginning to stand up
လက်သစုပ်စာတန်းကြွယ်တထေးတွေအတွက်မဟုတ်ဘဲကျွန်တော်တို့အားလုံးကိုကိုစားပြုတဲ့အစိုးရတည်းအဖွဲ့စည်းပေးဖို့တန်းနဲ့ချီတဲ့လူတွေစပြီးတိုက်ပွဲဝင်တောင်းဆိုလာပါပြီ
ခုလိုအနိုင်ရလိုက်ပေမဲ့လဲဒီမိုကရက်တစ်ပါတီရင်းသမ္မတလောင်းရွေးပွဲတွေမှာဟီလာရီကလင်တန်ရဲ့ကြီးမားတဲ့အောင်မြင်မှုတွေကိုအပြောင်းအလဲဖြစ်သွားအောင်ဘာနီဆန်နာစ်လုံနိုင်တာတိတ်မြင်များဆဆမရှိလာပါဘူးအကြိုလူထုတဘောရာစစ်တမ်းအရနိုဝင်ဘာသမ္မတရွေးကောက်ပွဲမှာထရမ့်ထက်ဟီလာရီကလင်တန်ကိုလူတွေပိုးပြီးသဘောကျနိုင်တာကိုတွေ့ရပါတယ်ဒါပေမဲ့လည်းခမှန်ရခက်တဲ့ထရမ့်ရဲ့သဘောတဘာဝအရာအကျိတ်နဲ့ရှင်ပြိုင်မှုတွေဖြစ်လာနိုင်တယ်လို့ဝါရှင်တန်အခြေစိုက်သုတေသနအဖွဲ့တစ်ခုဖြစ်တဲ့ Bipartisan Policy Center ကသုတေသီ John Fortier ကပြောပါတယ
် But Donald Trump both as a personality is a hard person to run against and he potentially has this appeal that is across party and those are the two strengths
Donald Trump ဟာသူ့ရဲ့ပင်ကိုယ်သဘာဝကိုကရှင်ပြိုင်မှုခက်တဲ့လူတစ်ယောက်ဖြစ်ပါတယ်ပါတီတွင်းမှာလည်းဟိုဘက်ဒီဘက်ဆွဲဆောင်နိုင်တဲ့အလားအလာရှိပါတယ်ဒီအသာချက်တစ်ခုကပြိုင်ပွဲကိုထင်ထားတာထက်ပိုပြီးအကျိတ်နဲ့ဖြစ်အောင်ထရမ့်အနေနဲ့လုပ်နိုင်ပါတယ်
။လာမယ့်သတင်းပတ်တွေအတွင်းအထူးထူးရွေးကောက်ပွဲမတိုင်မီမဲဆွဲပွဲတွေမှာတော့ထရမ့်နဲ့ကလင်တန်တို့တယောက်ကိုတယောက်အာရုံပိုဆိုင်လာမယ်လို့ခန့်မှန်းရပါတယ်ရှင်
။အ
မေရိကန်ပြည်ထောင်စုသမ္မတလောင်းဖြစ်ရေးကြိုးပမ်းနေကြတဲ့နောက်ဆုံးအခြေအနေကိုနှမ်းလောင်ပြောပြပေးခဲ့တာပါတစ်ဆက်ထဲမှာပဲအမေရိကန်ပြည်ထောင်စုကသမ္မတကိုဘယ်လိုရွေးချယ်ကြတယ်ဆိုတဲ့အစီအစဉ်ကိုလည်းတင်ပြပေးပါမယ်အမေရိကန်ပြည်ထောင်စုမှာလာမယ့်နိုဝင်ဘာမှာကျင်းပမယ့်သမ္မတရွေးကောက်ပွဲအတွက်အမဲဆွယ်စည်းရုံးမှုတွေအကြိမ်နဲ့လှုပ်ဆောင်နေကြပါပြီဘယ်သူတွေပါဝင်ရှင်ပြိုင်နိုင်ပြီးဘယ်လိုတွေလှုပ်ဆောင်နေကြပါသလဲအမေရိကန်ပြည်ထောင်စုမှာသမ္မတကိုဘယ်လိုရွေးချယ်တယ်လဲဆိုတာ VOA ကနေအခန်းဆက်တင်ဆက်ပေးနေပါတယ်ဒီကနေ့တော့နိုင်ငံရေးပါတီတွေနဲ့ပတ်သက်ပြီးပြောပြမှာပါအေဒနာကျော်ကတင်ဆက်ထားပါတယ်ရှင
်အမေရိကန်ပြည်ထောင်စုမှာက1852ခုနှစ်ကစပြီးအမေရိကန်သမ္မတမှန်သမျှဟာ Republican Party နဲ့ Democratic Party ဆိုတဲ့အဓိကနိုင်ငံရေးပါတီကြီးနှစ်ခုတည်းကတစ်ခုခုရဲ့အဖွဲ့ဝင်ဖြစ်ပါတယ်ဒီမိုကရက်တီကများသောအားဖြင့်အခွန်ကောက်ကိုတိုးမြင့်ပြီးတော့အဲဒီကနေငွေကိုအစိုးရအစီအစဉ်တွေမှာပို့ပြီးတော့သုံးစွဲပါတယ်။ Republican တွေကတော့အခွန်ကောက်ကိုနည်းနည်းပဲကောက်ခံမှုစိတ်ကူးပြီးအစိုးရကိုခတ်သေးသေးပဲထားချင်တာပါ။ဒီပါတီနှစ်ခုစလုံးကနိုင်ငံရေးအမြင်မှလည်းသိပ်ပြီးတော့အစိုးမရောက်လာပါဘူး။ဒါပေမဲ့ Libertarian, Constitution, Socialist ဒါမှမဟုတ် Green Party အပါအဝင်ပါတီငယ်တွေကတော့အစိုးရောက်တဲ့နိုင်ငံရေးအမြင်တွေရှိကြပါတယ်။ဒါမှမဟုတ်လေဘယ်ပါတီနဲ့မှအဆက်ဆက်မှုမရှိဘဲနဲ့တတိပုဂ္ဂလအနေနဲ့ဝင်ရောက်ရှင်ပြိုင်နိုင်ပါတယ်။အဲ့လိုမျိုးပါတီငယ်တွေတတိပုဂ္ဂလတွေကအင်အားတော့မကြီးလှပါဘူး။ဒါမင်းလေသူတို့ကအဓိကပါတီကြီးတွေရမယ့်အမေရိကိုခွဲဝေယူလိုက်တာဖြစ်လို့သမ္မတရွေးကောက်ပွဲမှာအကြီးအကျယ်တက်ရောက်မှုဖြစ်စေနိုင်တာပါ။တချို့နှစ်တွေမှာဆိုအဲ့ဒီအချက်ကပဲသမ္မတရွေးကောက်ပွဲမှာအဆုံးဖြတ်ပေးနိုင်တဲ့အချက်ဖြစ်သွားစေခဲ့ပါတယ်ရှင်။
UAE ကနေတင်ဆက်ပေးနေတဲ့အမေရိကန်ပြည်ထောင်စုမှာသမ္မတကိုဘယ်လိုရွေးချယ်တယ်လဲအခန်းဆက်တင်ဆက်ပေးနေတဲ့အထက်ကနိုင်ငံရေးပါတီတွေအကြောင်းကြားခဲ့ရတာပါနောက်ပိုင်းမှာလည်းဆက်ပြီးတင်ဆက်ပေးဖို့ရှိပါတယ်ဆောင်မြော်နားဆင်နိုင်ပါတယ်ရှင်ကျွန်မတို့အခုထုတ်လွှင့်ပေးနေတဲ့ VOA ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီကနေ 9:00 နာရီခွဲထိဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာပါ Asia Set 7 Jodu ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်နောက်9:00နာရီကြာည9:00နာရီကနေ 10:00 နာရီထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ24 25 30 50နဲ့လှိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်တွေကိုကိုအောင်နေဦးကကြေညာပေးมาဖြစ်ပါတယ
်အမေရိကန်သမ္မတလောင်းအကျိုးမဲပေးပွဲတွေအင်္ဂါနေ့ကကျင်းပခဲ့တဲ့အင်ဒီယားနာပြည်နယ်မှာအနိုင်ရခဲ့ပြီးတဲ့နောက်ဂရေးကျွဲတတိယဒေါ်နယ်ထရမ့်မှာသမ္မတလောင်းဖြစ်နိုင်သူတူဖြစ် Republican Party ရဲ့ဦးဆောင်ကော်မတီ RNC အကြီးအကဲကတုံ့နှုံပြောဆိုလိုက်ပါတယ်အကျိုးမဲပေးပွဲမှာတော့ထရမ့်ကမဲအားလုံးရဲ့53ရာခိုင်နှုန်းအနိုင်ရပြီးတက်ဆက်ပြည်နယ်တက်လက်တော်မှာတက်ခရုစ်ကတော့38ရာခိုင်နှုန်းနဲ့ဒုတိယအိုဝါယိုပြည်နယ်အုပ်ချုပ်ရေးမှူးဂျွန်ကစ်စ်ကတော့9ရာခိုင်နှုန်းနဲ့နောက်ဆုံးနေရာမှာရှိခဲ့တာပါ Republican Party ရဲ့သမ္မတလောင်းဖြစ်ရွေးချယ်ခံရဖို့လိုအပ်တဲ့ပါတီညီလာခံကိုယ်စားလှယ်အရေးအတွက်ထရမ့်အနေနဲ့မရနိုင်အောင်ကျူဟန်တာဖို့ကြိုးပမ်းရမှာအရေးကြီးတဲ့ပြည်နယ်မှာရှုံ့နိမ့်သွားတဲ့အတွက်ခရုစ်ကတော့သမ္မတလောင်းရွေးပွဲကနှုတ်ထွက်သွားပါတယ် Republican Party ဦးဆောင်ကော်မတီဥက္ကဋ္ဌ Rince Peebles ကလည်းအင်္ဂါနေ့နောက်ပိုင်းမှာနိုဝင်ဘာလရွေးကောက်မှာအလားတူသတင်းစကားပါခဲ့ပြီးတော့နိုဝင်ဘာသမ္မတရွေးကောက်မှာဒီမိုကရက်တစ်ပါတီကဟီလာရီကလင်တန်ကိုအနိုင်ယူနိုင်အောင်ပါတီဝင်တွေအတူလက်တွဲလှုပ်ဆောင်ကြဖို့လည်းတိုက်တွန်းခဲ့တာပါဒီမိုကရက်တစ်ပါတီဘက်မှာတော့နိုင်ငံခြားရေးဝန်ကြီးအောင်ဟီလာရီကလင်တန်ကိုဗာမွန်ပြည်နယ်ထက်လွတ်တော်မှာဘာနီဆန်ဒါစ်ကပုတ်ကာတီကနဲ့အနိုင်ရရှိသွားပါတယ်ယူရိုနိုင်ငံမြောက်ပိုင်းမှာဆွေးနွေးစစ်သွေးကြွအက်စ်ပွဲကကတ်ပါရှမာကတပ်ဖွဲ့စကန်ကူတက်ခဲ့ရမှာ US Navy Sea American ရေတပ်အထူးတပ်ဖွဲ့ဝင်တူအင်္ဂါနေ့ကချဆုံးသွားပါတယ်ပါရှမာကတပ်ဖွဲ့တွေတက်ခဲ့ခံရခြင်းမှာစရိုတာမြောက်ချားစကီတင်ဟာမိုဆူမြို့မြောက်ပိုင်းကပါရှမာကတပ်ဖွဲ့တွေကိုစီးရီအချင်ချင်နေနဲ့အကူအညီတွေပေးနေတာဖြစ်တဲ့ကြောင့် American Pentagon စစ်ဌာနချုပ်ကပြောဆိုခဲ့ပါတယ်စီးရီနိုင်ငံမှာပြစ်ပျက်သွားတဲ့ဖြစ်ခက်ရစဲသဘောတူညီချက်ပြန်လည်ရရှိနိုင်မယ့်စီစဉ်တရက်ကိုအပိဓာရေးဆွဲနိုင်မှု American Russia နဲ့ကုလသမဂ္ဂတို့ကဦးဆောင်တဲ့ဖွဲ့တွေကကြိုးစားနေပါတယ်။ Syria ဆွေးနွေးတဲ့တိုက်ခိုက်လက်နက်တွေကြောင့်တိုက်ပွဲတွေပြန်လည်ဖြစ်ပွားနေတဲ့အတွက်လည်း IS စစ်သွေးကြောင့်တိုက်ဖြစ်ရေးထိခိုက်မဲ့အခြေအနေတွေကြုံနေရပါတယ
်။တရင်ချင်းချုပ်ကိုကိုအောင်လုံကကြေညာပေးခဲ့တာပါ။ဒီညနေ့အစည်းအဝေးထုတ်လုပ်ရေးမှူးကနန်းလောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nick Evano ဖြစ်ပါတယ်။ VOA American သံညနေဘက်မြန်မာဘာသာအစည်းအဝေးကိုညနေ 6:00 ခွဲကနေ 9:00 ထိ line to meter 7:29 နဲ့ 25 တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေ။VOA ကိုအားပေးနှားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမရှာဖောင်းပါ။နောက်တစ်နေ့ကြမှာပြန်လည်ဆုံတွေ့ကြတာပါရှင
်။ This program has come to you from the Voice of America, Washington.